ကျားပြည်နယ်တွင်ကအရသားနယ်မြေတွင်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့အစီအချင်းမဲ့တိုက်ခိုက်မှုတွေနောက်တခြားသောအကြမ်းဖက်မှုတွေကြောင့်ဥအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်ရှိနေပြီးဒီအခြေအနေဟာဆိုရင်နိုင်ငံတကာနယ်စပ်တွေကိုမဖြစ်မနေဖြတ်ကျော်ဝင်ရောက်ရတဲ့အခြေအနေမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂကအင်ကာနေမှာပြောပါတယ်
ကောလိဆက်ဒက်ဒ်ခရိုက်စစ်ကွဒ်ပုရှ်ပီပယ်ကျော်ဝင်ရောက်ရတဲ့အခြေအနေမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂကအင်ကာနေမှာပြောပါတယ် ဆီယနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရမဲ့ရေဆိုးရင်ကျောင်းမြန်မာနိုင်ငံတွင်းကတက်ကြွလှုပ်ရှားသူတွေနိုင်ငံရေးသမားတွေဆန္ဒပြလှုပ်ရှားကြတဲ့တာမန်အရတားတွေသတင်းထောက်တွေပါဝင်နေဆက်ဖြတ်ကျော်ပြီးအင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးတင်းရှောင်နေကြရတာပါနေဆက်တွေကိုသွားဖို့အခြေအနေမပေးသူတွေလည်းဒေသရင်းကတောတွေထဲမှာထွက်ပြေးခိုလုံနေကြရပါတယ် တိုက်ပွဲတွေကြောင့်တက်ရောက်ထိခိုက်ရသူတွေအတွက်စာနယ်ရိတ်ခါရေအမိုးအကားလောင်စာနဲ့ကျန်းမာရေးစောင့်ရှောက်မှုအရေးပေါ်လိုအပ်နေပြီးကုလသမဂ္ဂကထောက်ပံ့ဖို့အစဉ်နဲ့ရှိနေကြောင်းဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေကခီးသွွာလာမှုတားမြစ်ချက်မလုံခြုံမှုလမ်းမကောင်းတာတွေကြောင့်ထောက်ပံ့နိုင်ရေးအခက်တွေ့နေတယ်လို့လဲကုလသမဂ္ဂကပြောပါတယ်အခုအညီလိုအပ်နေသူတွေကိုလူသားချင်းစာနာထောက်ကူမှုဆိုင